မြန်မာနိုင်ငံစကိုင်းတိုင်းအနောက်မြောက်ပိုင်းအိန္ဒိယနယ်စပ်မှာရှိနေတဲ့အိန္ဒိယနာဂါလန်ခွဲထွက်တပ်ပုံတပ်ဖွဲ့စခန်းတွေကိုမြန်မာစစ်တပ်ကအကြီးအကျယ်စစ်ဆင်ချိန်ဖုံးနေပြီလို့အိန္ဒိယနိုင်ငံထုတ်သတင်းတွေမှာဒီကနေ့ဖော်ပြထားပါတယ်။မြန်မာစစ်တပ်ဘက်ကစစ်သားတဒါဇင်လောက်ကြဆုံးပြီးအိန္ဒိယတပ်ပုံတွေက3ဦးကြဆုံးတယ်လို့လည်းအိန္ဒိယတပ်ပုံအဖွဲ့ကကိုးကားဖော်ပြထားပါတယ်။အိန္ဒိယဗဟိုအစိုးရရဲ့မြစ်တာရက်ခံချက်ကြောင့်မြန်မာစစ်တပ်အနေနဲ့အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်ခွဲထွက်တပ်ပုံတွေနေနေရမှာပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဒီအကြောင်းဦးကျော်စောညွန့်ကဆက်လက်တင်ပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံစကိုင်းတိုင်းတွင်းမှာရှိတဲ့အိန္ဒိယအစိုးရဆန့်ကျင်တဲ့သဘုံတို့ရဲ့ဌာနချုပ်နယ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်ရောက်တိုက်ခိုက်တယ်ဆိုတဲ့သတင်းကိုဒီကနေ့တလင်းလာနေ့မှာအိန္ဒိယနိုင်ငံထုတ် Hindustan Times, Times of India သတင်းစာများအပြင်ကေရလာသတင်းဌာနအိန္ဒိယအာရှသတင်းဌာနတို့ကအချက်အဝင့်ဖော်ပြထားတာကိုတွေ့ရပါတယ်။တိုက်ပွဲသတင်းကိုနာဂါလန်အမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ Kaplan အုပ်စုရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ NSCNK ခေါင်းဆောင် AZ ဂျမီးက IANS သတင်းဌာနကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီသတင်းအရမြန်မာဘက်က Rocket ဒုံးကြီးအပါအဝင်လက်နက်ကြီးအကူရယူထားတဲ့တပ်အင်အား3000နဲ့ဝင်းပြီးတော့တိုက်တဲ့အကြောင်း NSCNK ဌာနချုပ်နဲ့စခန်းတစ်ခုကျတဲ့အကြောင်းမြန်မာဘက်ကတော့စစ်သား12ဦးကျပြီးစစ်သွေးကြွဘက်က3ဦးကျဆုံးတဲ့အကြောင်းသိရပါတယ်။နောက်ထပ်သဘုံခေါင်းဆောင်တဦးကတော့မြန်မာဘက်ကပြုလုပ်တဲ့ဒီစစ်စင်ရေးဟာအိန္ဒိယအစိုးရရဲ့ထောက်ခံမှုရရှိကြောင်းအသုံးပြုတဲ့လက်နက်အများစုဟာအိန္ဒိယကပေးတဲ့လက်နက်တွေဖြစ်ကြောင်းပြောကြားပါတယ်။မြန်မာဘက်ကတော့ဒီထိုးစစ်နဲ့ပတ်သက်ပြီးတစုံတရာချက်ချင်းတုံ့ပြန်ပြောကြားချက်မပြုသေးဘူးလို့သိရပါတယ်။ NSCN ပါတီရဲ့ Kaplan အုပ်စုဟာ2000တခုကစပြီးအိန္ဒိယအစိုးရနဲ့အပြစ်အခတ်ရက်စဲထားတာဖြစ်ပါတယ်။ဒါပေမဲ့ညဉ့်ညာရေးဆွေးနွေးပွဲဒီကိုတော့မစရသေးပါဘူး။အဲဒီလိုမစတင်နိုင်ခြင်းဟာ NSCNIM ခေါ်တဲ့နာဂါလန်ဆိုရှယ်လစ်ကောင်စီကအိန္ဒိယဗဟိုအစိုးရနဲ့ညဉ့်ညာရေးဆွေးနွေးပွဲဒီကိုလုံးဝပြုလုပ်ဖို့ရန်မြင့်ဆိုထားပြီးအကြံဖက်မှုတွေကိုဆက်လက်လုပ်ကိုင်နေတဲ့အတွက်ဖြစ်တယ်လို့ Kaplan အုပ်စုအနေနဲ့၎င်း NNC ခေါ်နာဂအမျိုးသားကောင်စီအနေနဲ့၎င်းညဉ့်ညာရေးဆွေးနွေးပွဲမစတင်နိုင်ခဲ့ခြင်းရဲ့အကြောင်းရင်းကိုပြောပြပါရစေ။ဒီနေ့အစောပိုင်းကအိန္ဒိယဟာအာတန်ရဲ့အတွင်းကသူ့ရဲ့သဘုံလေးပေါ်ထိုးစစ်ဆင်ရမှာယာနဲ့ချီတဲ့သဘုံလေးဟာမြမနယ်အတွင်းထွက်ပြေးလွမြောက်သွားပြီးတဲ့နောက်ဝင်းကြီးမူကာဂျီရန်ကုန်ကိုသွားရောက်ခဲ့တာဖြစ်တယ်လို့လည်းသတင်းကဖော်ပြပါတယ်။အိန္ဒိယဝန်ကြီးချုပ်မန်မဟန်စင်ဟာမြမဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းနဲ့စီဘူးမြို့အာဆီယံထိပ်သီးညီလာခံအတွင်းမှာအိန္ဒိယအရှေ့မြောက်ပိုင်းဒေသကသဘုံကိစ္စကိုဆွေးနွေးခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဒေသကသဘုံအရေးနိုင်ငံရေးနဲ့ပတ်သက်ပြီးမြန်မာနဲ့ပူးပေါင်းဆောင်ရွက်မှုဟာပိုးပြီးတော့ပြည်ပြင်းလာတာကိုအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ကဝန်ကြီးဒေါက်တာဦးတင်ဆွေကသဘောထားမှတ်ချက်ပေးပါတယ်
။အိန္ဒိယအနေနဲ့ကလိုချင်တာကတော့အဓိကနှစ်ခုဆိုလို့ရှိရင်လည်းပဲဒီအရှေ့မြောက်အိန္ဒိယကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုနှိမ့်နှင်းချင်တာရယ်။နောက်တစ်ခါပမာနိုင်ငံကနေပြီးတော့ဒီသဘောဝတ္တငွေပဲကျင်တဲ့အချက်နှစ်ခုဖြစ်ပါတယ်။
ဒီနှစ်နှစ်ဆန်းကအိန္ဒိယနိုင်ငံသားရေးဝန်ကြီးပရဏမူကာဂျီရဲ့ခီစဉ်အပြီးမှာအိန္ဒိယဟာသူ့ရဲ့အရှိဖြစ်သောနိုင်ငံသားရေးမူဝါဒကိုပို့ပြီးတော့အကောင့်ထဲပေါ်လာတာကိုတွေ့ရပါတယ်။အိန္ဒိယသမ္မတကြီးအဗ္ဒူကလာမ်ရဲ့မြန်မာနိုင်ငံခီစဉ်အပြီးအိန္ဒိယမြန်မာဆက်ဆံရေးဟာတဆင့်ချိုးပြောင်းလဲလာတာကိုတွေ့ရပြီးနိုင်ငံအခြားအချို့ဒုလုပ်ငန်းတွေကိုအိန္ဒိယနဲ့မြန်မာနိုင်ငံတို့ဟာပူးတွဲလုပ်ကိုင်ရရှိတာကိုတွေ့ရှိရကြောင်းပါခင်ဗျာ။